Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် February လ17ရက်နေ့တောက်ကြနေမနေ့ပဲဒန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049နဲ့တိုင်းလမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့တန်လွင်စီစဉ်နေရမှာဆိုလို့ရှိရင်တော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဖမ်းဆီးထားတဲ့သတင်းသမား146ဦးရှိသွားပြီးတော့3ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်း။ဒါအပြင်မြန်မာရုပ်ရှင်ဒါရိုက်တာဝိုင်းအဖမ်းခံရတဲ့သတင်း။ထိုင်ဝမ်ရေကြောင်းကုမ္ပဏီတစ်ခုကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်သူ့ရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ပြပေးပါမှာ။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လင်းပေးသွားဖို့စီစဉ်ထားပါတယ်
။ဒီနေ့လေးချက်ပေါ့ကျွန်တော်စကြတာ6ရက်ဒါမှခု2ရက်တည်းပါ။ရိုက်နေပြီခန်းတဲ့အကြံတွေပေါ့ဒီစနေထောက်ပြီးတော့ဒီ34လမ်း86လမ်းပဲကကြောင်းကြောင်းမှာဒီတန်ခါတန်ခါဆရာတော်တပားလည်းဦးနေပုံဆွဲတော်လို့ဒီကနေ့ဆက်ကြရတော့
ဒါကတော့မန္တလေးမှာစစ်ကောင်စီကအဖမ်းအစည်းတွေလုပ်နေတာနဲ့ပတ်သက်ပြီးတင်ပြတဲ့သတင်းပေးပို့ချက်တဲမှာမကြောင်ပြီးပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်တွေကတိုက်ပွဲသတင်းကိုလည်းတင်ဆက်ပါဦးမယ်။အဲ့ဒီနောက်ပိုင်းတော့စစ်ကောင်စီရဲ့ပြည်ထောင်စုနှင့်ဖိတ်ကြားချက်ပေါ်တက်မတက်ကွဲလွဲချက်တွေနဲ့ပတ်သက်ပြီးစူးစီးတင်ပြချက်စတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ဒီမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တို့ကတင်ပြပေးပါရမယ်ခင်ဗျာ
။ဘယ်လာရုစ်နိုင်ငံမှာရုရှားကဆဲချာပူထွက်စီးရီးလက်ချက်မှုတွေကြာသပတေးနေ့မှာစတင်လိုက်တာဟာဒေတာတွေတင်းမာမှုတွေပုံမကြီးထွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံမြောက်ဘက်ကီလိုမီတာ210လောက်ကွာဘယ်လာရုစ်နိုင်ငံမှာရုရှားကစီးရီးလက်ချက်နဲ့အစီအစဉ်မှာတော့ထောက်ချီးရဲ့တပ်ဖွဲ့ဝင်တွေအပြင် S-400 မြေပြင်ကဝင်ပစ်မစ်ဆိုင်းတုံး Pantsir လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ SU-35 တိုက်လေယာဉ်တွေလိုအစစ်မြေလက်နက်တွေလည်းပါဝင်ပါတယ်။ရေတက်လေ့ကျင့်မှုဖြင့်ဘော်တစ်ပင်လယ်မှာကီလိုမီတာ13000ခီးနေငယ်ပြီးတဲ့နောက်2014ခုနှစ်မှာရုရှားကသိမ်းပိုက်လိုက်တဲ့ခရိုင်းမီးယားဒေသဆာဗက်စတိုပိုစိတ်ကန်းကိုစစ်သည်မော6ဆင်းရရှိသွားကြောင်းကာကွယ်ရေးဥညီဌာနကလည်းအတည်ပြုခဲ့တာပါဖေဖော်ဝါရီ20ရက်နေ့စီးရီးလေ့ကျင့်မှုတွေအဆုံးသတ်ပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ထွက်ခွာမှာဖြစ်ကြောင်းလည်းရုရှားနဲ့ဘယ်လာရုစ်တာဝန်ရှိသူတွေပြောဆိုထားပါတယ်ဒါပေမဲ့တစ်ချိန်ကဆိုဗီယက်ယူနီယံရဲ့ဒဇိတပိုင်းဖြစ်ခဲ့မှုတွေယူကရိန်းနိုင်ငံရှိပဲချက်မှာတပ်ရင်းအားတသိန်းလောက်ချထားတဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တိုက်ခတ်ရမှာဘယ်လာရုစ်မှာရောက်နေတဲ့တပ်တွေကအတုံးပြူမှာကိုလည်းအနောက်နိုင်ငံတွေဆိုရင်နေပါတယ်။ကြာသပတေးနေ့မှာပဲစီးရီးလက်ချက်မှုတွေလုပ်ခဲ့တဲ့ယူကရိန်းနိုင်ငံကတော့ရုရှားရဲ့ရေတက်စီးရီးလက်ချက်မှုတွေဟာဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့အပြည့်အမောင်းလုပ်ရဖြစ်ပြောဆိုခဲ့တာပါ။မစ္စိုင်းနဲ့လက်နက်ကြီးပစ်ခတ်လေ့ကျင့်မှုတွေအတွက်ရေချောင်းတောလာမှုတွေကိုကန့်သတ်တာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့လည်းယူကရိန်းကစွပ်စွဲထားပါတယ်။ရုရှားရဲ့လူရဲတွေဟာယူကရိန်းရဲ့ပင်လယ်ပြင်ဆိုင်ရာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိန်ချောက်ရာရောက်ကြောင်းလည်းယူကရိန်းကာကွယ်ရေးဝန်ကြီးအလက်ဆီ ရက်စနီကော့ဖ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံအဘလ်နိုင်ငံကလေးစစ်ကိုယေမန်နိုင်ငံကဟူတီသဘုံတွေကြာသပတေးနေ့မှာအဝေးထင်း drone နဲ့တိုက်ခတ်ဖို့ကြိုးပမ်းတဲ့ပေါ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးရရှိ Jake Sullivan ကပြစ်တင်ရှုတ်ချလိုက်ပါတယ်။တိုက်ခတ်မှုအတွက်ယူရန်ကအားပေးထောက်ခံနေတဲ့ဟူတီသဘုံတွေတာဝန်ခံမှုရှိအောင်နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့တာပါ။လေကြောင်းရန်ကာဝေးစင်းနဲ့ကြားဖြတ်ပစ်ချခဲ့တဲ့အတွက်အဝေးထင်း drone ရင်ပျက်စီးခဲ့ရတာအပိုင်းစားထိမှန်မှုကြောင့်လေစိတ်မှာလူစနစ်ရောက်ဒဏ်ရာရတဲ့အကြောင်းလဲဆော်ရီနိုင်ငံကဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုထားပါတယ်။ယေမန်နိုင်ငံမှာနိုင်ငံတကာအသိအမှတ်ပြုအစိုးရကိုဖယ်ရှားခဲ့တဲ့ဟူတီသဘုံတွေကိုဆော်ရီဥဆောင်တဲ့ညွန်မောင်းဖွဲ့က2015ခုနှစ်နိစံပိုင်းကလေးကတိုက်ခိုက်နေတာပါ။ကြာသပတေးနေ့ကတိုက်ခိုက်မှုဖြစ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲဟူတီသဘုံတွေကတော့သူတို့လက်ချက်ဖြင့်ကြီးညာခဲ့ပါတယ်။သဘုံတွေသူတို့လုပ်ရတဲ့တာဝန်ခံမှုရှိအောင်ဆော်ဒီပါဝင်နိုင်ငံတကာကမိဖက်တွေနဲ့အတူလက်တွဲကျူးပတ်မယ်ကြောင်းအမေရိကန်မျိုးသားလူမျိုးရေးအချက်ပေးဆော်ဗန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအမေရိကန်အနေနဲ့ဆော်ဒီပြည်သူတွေနဲ့အချုပ်အခြာပိုင်ဆိုင်မှုကိုအကာအကွယ်ပေးရမှာအားပေးထောက်ခံသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ် ဗြိတိန်ရှင်မင်းသားချားစ်ကကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းကြာသာပြင်းနေမှာပဲအတည်ပြုပြောဆိုလိုက်ပါတယ်ဒီဒီချိန်နဲ့ပါဆိုရင်ကိုဗစ်ကူးခံရတာဒုတိယအကြိမ်လည်းဖြစ်ပါတယ်ရောဂါကူးစက်မှုကြောင့်တိကျခွဲနေထိုင်နေပြီးဝမ်ချက်စတာမှာကျင်းပမဲ့အခမ်းအနားတွေတက်နိုင်မှာမဟုတ်တဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းလဲတွစ်တာလူမှုကွန်ရက်မှာကြာသာပြင်းကပြောဆိုလိုက်ကြပါအခမ်းအနားအတွက်ရဲ့အတွက်ကိုအမြန်ဆုံးစီစဉ်မယ်လို့လည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့2020မတ်လမှာပထမတစ်ချိန်ရောဂါကူးစက်ခံခဲ့ရဘူးတဲ့တက်တော်83နှစ်ရွယ်မင်းသားချားစာကိုဗစ်ရောဂါကာကွယ်ဆေးနှစ်ချိန်အပြည့်ထိုးပြီးဖြစ်တယ်လို့နောက်ထပ်အားပြည့်ဆေးပါထပ်ထိုးထားသူဖြစ်ပါတယ်။တတလုံးမှာတော့သူ့တာဝန်တွေကိုကျင်းရော်ကမီလာကလွှဲပြောင်းတာဝန်ယူထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့ဆောက်ရသည့်အိုလံပစ်အားကစားပွဲကြာသပတေးပွဲစဉ်တွေမှာအမေရိကန်ကစကေးစီအားကစားသမားနေဖင်ချန်းဟာအမျိုးသားဖီဂါစကေးတင်ပြိုင်ပွဲမှာရွှေစည်းစုရရှိသွားပါတယ်။ဒါဆိုရင်2010ပြည်နှစ်ကစလို့အမျိုးသားဖီဂါစကေးတင်ပြိုင်ပွဲမှာအမေရိကန်ကရွှေစည်းရတာပထမဆုံးလည်းဖြစ်ပါတယ်။2018အိုလံပစ်မှာနံပါတ်5နေရာကနေအခုခါထိပ်ဆုံးအထိရောက်လာတဲ့ပေါ်ဝမ်းမြောက်ကြောင်းနဲ့ပြိုင်ပွဲပြီးဒိန်းနောက်တွေကိုပြောဆိုလိုက်ကြပါ
။ I mean truly I never imagined I'd be able to make it this far in my career and
ဟာကစားတဲ့တန်းရှာတဲ့လောက်စင်တီရောက်လာမယ်လို့ပြောလို့မထားမိခဲ့ပါဘူး။ဒါပေမဲ့လည်းအိုလံပစ်ပွဲနှစ်ချိန်ပြိုင်ခွင့်ရခဲ့ပြီးအခုလိုနိုင်ရခဲ့တဲ့အတွက်အတိုင်းမသိခံစားမိပါတယ်လို့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာနေသင်ချန်းပြောဆိုသွားတာပါ။ကြာသပတေးနေ့အထိရွှေစည်းစုရရှိမှုတွေမှာတော့ဂျာမနီနိုင်ငံက6စုနဲ့ဥဆောင်နေပြီးနော်ဝေကရွှေစည်း5စု၊အမေရိကန်၊ဩစတြေးလျ၊နယ်သာလန်၊ဆွီဒင်တို့ကတော့4စုစီအတီးတီးရရှိထားကြပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 935နဲ့9383ည92.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေဖိနှိပ်ချေမှုန်းတာခံနေရတဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောကြားမှုနဲ့ပတ်သက်ပြီးစိုးရိမ်နေရကြောင်းကုလသမဂ္ဂကကြေညာပြင်းနေမှာပြောပါတယ်
။ And from Myanmar, our colleagues on the ground today said they are continuing to be concerned over the state of freedom of expression in Myanmar.
မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုအတွက်ဌာနေကုလအဖွဲ့တွေကအထူးစိုးရိမ်နေကြောင်းဒါဟာမနေ့ကဖေဖော်ဝါရီတရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေချိန်မုံတာခံရတဲ့နောက်ကျုံးနေရတာလို့အထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂယူနက်စကိုရဲ့စစ်တမ်းတွေအရပြီးခဲ့တဲ့တစ်နှစ်အတွင်းအဖမ်းဆီးခံရတဲ့သတင်းသမားဟာဗဟုသုနှစ်အထိဆိုအနည်းဆုံး146ဦးရှိနေပြီဖြစ်ပြီးအမျိုးသမီးသတင်းတောက်12ဦးအပါအဝင်သတင်းသမား52ဦးကတော့အခုထိအဖမ်းခံရဆဲဖြစ်တယ်လို့ပြောပါတယ်။ဒါအပြင်အဖမ်းခံရခြင်းတေဆုံးရသူက3ဦးရဲ့မင်းရှိနေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့သတင်းသမားတွေအပါအဝင်မရေဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂဌာနအဖွဲ့ကတောင်းဆိုလိုက်ပါတယ်။ပုံမှန်55ကကြီးနဲ့ဖန်ဝရန်ထုတ်တာခံရတဲ့နာမည်ကျော်ရုပ်ရှင်တေဥဆောင်တူဖြစ်သူဒါရိုက်တာဝိုင်းခေါ်ကိုထွန်းစော်ဝင်းဟာတနှစ်နီးပါးရှောင်တိန်နေရာကနေဗိုလ်တခုနေကအဖမ်းဆီးခံခဲ့ရပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့ဒါရိုက်တာဝိုင်းဟာကျန်းမာရေးကုသမှုခံယူဖို့အင်ကိုပြန်သွားစဉ်ရန်ကုန်မှာအဖမ်းခံခဲ့ရတာလို့ရင်းနှီးတဲ့မိတ်ဆွေတွေကပြောပါတယ်။ဒါရိုက်တာဝိုင်းဟာခေဝင်ကိုထမ်းခေလန်းကိုရှောက်ဆိုတဲ့ NLD အောင်နိုင်ရေးဇလံကိုရိုက်ကူးခဲ့သူလည်းဖြစ်ပါတယ်။မနစ်ကဖေဗရီတရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရုပ်ရှင်သရုပ်ဆောင်တွေဒါရိုက်တာတွေမော်ဒယ်တွေအပါအဝင်အနုပညာရှင်အများပြားဆန္ဒဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပြီးစစ်တပ်ကိုအကြမ်းမဖက်ဆန္ဒပြတဲ့စီဗီအမ်လှုပ်ရှားမှုတွေကိုထောက်ခံကြောင်းပြသခဲ့ကြတာပါဒီလိုပြသခဲ့တဲ့အမှုပညာရှင်တရားကျော်ကိုစစ်ကောင်စီကပုံမှန်55ကကြီးနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်မနစ်ကတော့အမှုပညာရှင်15ဦးတည်းမနေအဖမ်းဆီးခံခဲ့ရပြီးအဲ့ဒီထက်ကထက်ဝက်လောက်ကအင်းစိန်အချင်းတောင်အထူးတရားရုံးကအပြစ်ဒဏ်ချမှတ်တာကိုခံနေရတာပါမြန်မာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးမလုပ်ဖို့ဆုံးဖြတ်တဲ့ကုမ္ပဏီတွေတိုးလာနေချိန်မှာပဲထိုင်ဝမ်ရေကြောင်းပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Evergreen Marine ကမြန်မာစစ်တပ်ပိုင်းစိတ်ကန်းတွေစီသူတို့တင်ပေါ်တွေဆက်လွတ်တော့မှာမဟုတ်ကြောင်းကြေညာပြင်းနေမှာပြောပါတယ်လူခွင့်ရေးအဖွဲ့ရဲ့ဖိအားပေးမှုကြောင့်မကြသေးခင်ကပဲပြင်သစ်ကတိုတောဆွမ်းအင်ကုမ္ပဏီကစပြီး Britain American ဆဲလိတ်ကုမ္ပဏီနဲ့ Norway က Telenor ကုမ္ပဏီတွေ မြန်မာနိုင်ငံနဲ့စီးပွားရေးမလုပ်တော့တာဖြစ်ပါတယ်စစ်တပ်ပိုင်းထိရန်စိတ်ကမ်းမှာသူတို့တင်မောတွေကိုရန်နာလေရှိတဲ့ Evergreen Company ကဒီစိတ်ကမ်းကိုဆက်ပြီးတုံးတော့မှာမဟုတ်ကြောင်းနဲ့ဒက်ဒဲလှုပ်ဆောင်နေတဲ့ Data Ring Company တွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဘာမာ Campaign UK ရဲ့ထုတ်ပြန်ချက်အရမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ Company တွေဟာရန်ကုန်ကစိတ်ကမ်းသုံးခုကိုကင်တွယ်နေတာဖြစ်ပြီး2020တုန်းကတော့တင်မောကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Musk ကသူတို့တွေနဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Britain အစိုးရနိုင်ငံတကာကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနကမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီး February 9ရက်မှာအကြံပေးချက်အသစ်ထုတ်ပြန်လိုက်ပြီး Britain ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်အတွက်လေယာဉ်စီးတင်သွင်းမှုတွေမလုပ်ဖို့ထည့်သွင်းထားပါတယ်။မြန်မာစစ်တပ်ဟာအရတားတွေကိုပြစ်မှတ်ထားဒေသတိုက်ခိုက်မှုတွေတုံ့နေတာတွေ့ရတာကြောင့်ကျန်လင်းစီလိုလင်းစီရီကိုမြန်မာစစ်တပ်စီမရောက်အောင်စီးပွားရေးလုပ်ငန်းရှင်တွေကိုကြေညာချက်မှာတတိပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ခမ်းတီမှာရှိတဲ့ပရင်တွင်းကနေလွန်ခဲ့တဲ့နှစ်တန်ပေါင်း130တတန်းရှိကြောက်ထဲကနေကင်းလျှောမျိုးစိတ်တစ်မျိုးဖြစ်တဲ့ Retinosaurus camptiensis ကိုကြောက်ဖြစ်ရုပ်ကြမ်းပညာရှင်တွေတွေ့ရှိခဲ့ပါတယ်ဒီကင်းလျှောမျိုးစိတ်တစ်ပါတဲ့ပရင်ကိုစွစ်ဇာလန်အခြေစိုက်ပရတီပြရိတ်ဖောင်ဒေးရှင်း PMF နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာကျောက်မြတ်ပညာရှင်ဦးညီညီအောင်ကတွေ့ရှိခဲ့တာဖြစ်ပါတယ်။ကျောက်ဖြစ်ရုပ်ကျွင်းတွေထဲမှာအခုတွေ့ရတဲ့ပရင်တွေကရုပ်ကျွင်းဟာမျိုးတွုံးပြောက်ွယ်ကုန်တဲ့တရောမျိုးစိတ်ကိုရှာရှာပါပါအသေးစိတ်လေးလာနိုင်ခွင့်ပေးတဲ့ရုပ်ကျွင်းဖြစ်တယ်လို့ Communist တက္ကသိုလ်ကဒေါက်တာအန်ဒရီကာနန်စကီနဲ့ရုပ်ကျွင်းပညာရှင်တွေကပြောပါတယ်။အခုတွေ့ရတဲ့အလျားတလမကွဲနီးပါးရှိတဲ့ကင်းလေလျှောမှာထင်ရှားတဲ့အခြေကွန်ကိုမပြတ်မစီးတွေ့ကြရတဲ့အတွက်ဒါဟာဥကောက်မှာအခြေကွန်ပါပြီးစိတ်ကတဲ့ဖဝါတွေရှိတဲ့တွားတွားတရွာမျိုးဖြစ်တယ်လို့လည်းပြောပါတယ
်မြန်မာတဲ့ကဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတာဖြစ်ပါတယ် VO ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်မတွေကိုတင်ပြပါတော့မယ်။မန္တလေးမြို့ကဆရာနာရှင်စန့်ကျင်ရေးတက်ကြွလှုပ်ရှားသူ၄ယောက်ထက်မနည်းဖေဖော်ဝါရီလ9ရက်နေ့ဗုဒ္ဓဦးနေ့ညကဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်မန္တလေးမြို့ကမဟာလူမှုကယ်ဆယ်ရေးအဖွဲ့ဒုဥက္ကဋ္ဌအပါဝင်ပရာဟိတလှုပ်သား၈ယောက်လည်းဖမ်းခံရပြီးတော့ပြီးခဲ့တဲ့နေ့မနေ့မှာစစ်ကောင်စီကရုံးကိုချိတ်ပိတ်သွားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။မန္တလေးမြို့မှာအခုရပိုင်းတွင်လုံခြုံရေးတွေတင်းကျပြီးအဖမ်းဆီးများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်မြတ်သင်းအောင်ကဆက်လက်ပြောပြပေးပါလိမ့
်မယ်။မန္တလေးမြို့မဟာအောင်မြင်မြို့နယ်ကရဲမွန်တောင်54လမ်းမှာရှိတဲ့နေအိမ်တိအိမ်ကိုစစ်ကောင်စီတပ်တွေ February 9ရက်ညနေ6နာရီခွဲဝန်းကျင်လောက်မှာဝင်ရောက်ရှာဖွေပြီးလူငယ်တချို့ကိုဖမ်းဆီးသွားပါတယ်။တနက်တီနေ့ပါပြစ်ခတ်စီးနင်းပြီးဆင်နာရှင်စန့်ကျင်ရေးတက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးသွားတဲ့အကြောင်းမန္တလေးသပိတ်ဖွယ်နယ်နီးစပ်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်။
မနေ့မနေ့ပိုင်းတစ်နေ့လေးချက်ပေါက်ပြီးဆိုနေတာပဲကျွန်တော်စကြတာ6ရက်ဒါမှမဟုတ်2ရက်တက်ပါညနေခန်းညနေဘူးခန်းနဲ့အပြန်လေးပေါ့ဒီနေ့ဖောက်ပြီးတော့ဒီနေ့ကျင်းရလို့ကျွန်တော်ထွက်ကြတာကဒီ34လမ်း86လမ်းဘက်ကကြောင်းကြောင်းမှာတန်ခါတန်ခါဆရာတော်တပားလေးဦးနေကွန်ဆွဲတော်လို့လည်းကျွန်တော်ထွက်ကြတော့
ဖန်စီခံရတဲ့မန္တလေးတပိတ်အင်အားစုကလူငယ်တွေကတော့ကိုသူရအောင်ကိုဖိုးလုံးခေါ်ကိုရဲစင်ထွန်းနဲ့စီဂျီသတင်းတောက်တွေဖြစ်တဲ့ကိုဆူးလင်းအောင်နဲ့ကိုလှမျိုးတို့ဖြစ်ပါတယ်။သူတို့ကိုစစ်ကောင်စီကအကြမ်းဖက်ရိုက်နှက်ဖမ်းဆီးသွားပြီးအခုအချိန်ထိဘယ်နေရာမှာဖမ်းဆီးထားတယ်လဲဆိုတာမသိရသေးဘူးလို့မန္တလေးတပိတ်အင်အားစုကထုတ်ပြန်ထားပါတယ်။မဟာအောင်မြင်မြို့နယ်တန်လင်းမော်အနောက်ရပ်ကွက်ကိုလည်းစစ်ကောင်စီတပ်တွေက February 6ရက်နဲ့9ရက်နေ့တွေကလမ်းတွေပိတ်ဆို့ပြီးအိမ်တွေဝင်ရောက်စစ်ဆေးခဲ့တဲ့အချိန်မှာဖမ်းဆီးခံရသူတချို့ရှိခဲ့ပါတယ်။တန်လင်းမော်အနောက်ရပ်ကွက်မှာရှိတဲ့မဟာလူမှုကယ်ဆယ်ရေးအဖွဲ့ရုံးကို February 10ရက်နေ့ကစစ်ကောင်စီလုံခြုံရေးတွေဝင်ရောက်စစ်ဆေးပြီးတော့ပရာဟိတအဖွဲ့ဝင်3ဦးကိုဖမ်းဆီးခဲ့ပါတယ်။9ရက်နေ့မှာမဟာလူမှုကယ်ဆယ်ရေးအသင်းဒုက္ကဋ္ဌအပါအဝင်5ဦးထပ်ပြီးတော့ဖမ်းဆီးခံရပါတယ်။ရုံးအဆောက်ဦးနဲ့အသင်းပိုင်ပစ္စည်းတွေအလုံးကိုပါဒီကနေ့10ရက်နေ့မနေ့ပိုင်းမှာချိတ်ပိတ်တင်ဆီလိုက်တယ်လို့ဒေသခံတဦးကပြောပါတယ်
။မနေ့ကကျွန်တော်တို့တန်နောက်မှာဆိုရင်10ရက်9ရက်ဝင်းမှုတဲ့မဟာလူမှုကွန်ရက်တင်ဆိုဒီနေ့ချိတ်ပိတ်ပါပြီမနေ့ကသူကအဲ့မှာက6ယောက်လည်းပါသွားလေဗျ6ယောက်ဒီဘုခရပါဝင်အဖုံ6ယောက်ပါသွားလေဟုတ်ပါတော့ပြီးတော့ဒီနေ့မနေ့ကျမှညီယုံကိုချိတ်ပိတ်ရိုက်တယ် PDF နဲ့ဆက်တော်လို့ဆိုပြတ
်လက်ရှိမန္တလေးမြို့အတွင်းမှာလမ်းတွေပိတ်ဆို့ပြီးစစ်ဆေးရှာဖွေတာတွေဇက်တိုက်လုပ်နေတယ်လို့လေဒေသခံတူကပြောပါတယ်
ဒီနေ့ကခုရပိုင်းနည်းနည်းလေး ဒီဟိုပေါ့တက်ဖိတ်တိတ်ပေါ့ခန်းလေးများနေတယ်မနေ့ကဆိုရင်ကျွန်တော်တို့တန်းတော့ဆိုရင်တရက်ကလုံးကိုပိတ်ပြီးတော့မနေ့ခုနရက်ဒီညနေ 9:00 နာရီဒီကိုမှုရွာလိုက်
ဟုတ်ကဲ့
လူတွေကများတယ်အဲ့လိုမျိုးရှိတယ်ဆစ်ဆေးဒီပြည့်တဲ့အကျဉ်းကိုကတော့ဒီရက်မထင်မှန်းတဲ့ရက်ပွက်ကအများရှိတဲ့ရက်ပွက်တွေပေါ့ဗျာဆိုရင်ဟိုဒီလူမျိုးပဲလေးပတ်လေးနဲ့ပိတ်ပြီးတော့ဟိုအင်အားတရားနေရာနဲ့ဝင်ပြီးတော့ဆစ်တော့လာပဲဗျာဆက်တော့အဲ့ဒီဆစ်တာလို့ဘာလို့လဲနောက်ပိုင်းဖုန်းလာတယ်ပေါ့ဆစ်မတင်ခါရှိရင်ခေါ်ပေါ့ဗျာအဲ့လိုလုပ်တာ
မန္တလေးမြို့ကဆီယနာရှင်စန့်ကြီးလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကအင်အားသုံးဖမ်းဆီးတာတွေဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာတွေဆက်တိုက်ရှိနေတယ်လို့ဆီယနာသိမ့်မှုစန့်ကျင်သူတွေဘက်ကလည်းတပ်နိုင်တဲ့နီးနဲ့လှုပ်ရှားမှုတွေကိုဆက်ပြီးတော့လှုပ်သွားမယ်လို့ပြောဆိုကြပါရဲ့ရှင်
။ဒါကတော့စစ်ကောင်စီကမန္တလေးမှာအဖမ်းဆီးတွေလုပ်နေတာနဲ့ပတ်သက်ပြီးတော့မန်မြဒဇင်အောင်ကပြောပြပေးသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ရှမ်းပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါဦးမယ်။ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာကြာသပတေးနေ့ကညှိနှိုင်းနေခဲ့ပြီးတိုက်ပွဲဖြစ်ရာဒေသအတွင်းပိတ်မိနေသူတော်တော်များများပြန်လည်ထွက်ခွာလာနိုင်ပြီဖြစ်ပါတယ်။ဗုဒ္ဓနေ့ကတိုက်ပွဲမှာတော့စစ်ကောင်စီကလေကြောင်းကနေပြီးဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်လို့ SSPP ကပြောဆိုပါတယ်။ဒါ့အပြင် SSPP ရှမ်းမြောက်အဖွဲ့က RCSS ရှမ်းတောင်အဖွဲ့ကတုံပန်း20လောက်ကိုဖမ်းဆီးမိခဲ့တယ်လို့လည်းပြောဆိုပါတယ်။ရှမ်းပြည်နယ်တွေကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးမှာပ
ါ။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ SSPP ရှမ်းမြောင်နဲ့ RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာရှမ်းပြည်နယ်တီဘောကြောင်မဲမိုင်းကိုင်နဲ့လဲချမျိုးနယ်အတွင်းကနေရက်ဆောက်မျိုးနယ်ဘက်အထိကိုကျယ်ပြန့်လာနေတာပါ။ပြီးခဲ့တဲ့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့ကတော့ရက်ဆောက်မျိုးနယ်နောင်ဦးကြောက်ကူရွာတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံအချို့ဟာလည်းတိုက်ပွဲဖြစ်တဲ့ကြောက်ကူရွာမှာပိတ်မိနေခဲ့ပါဗျ။ကျတာပရင်းနေမှာတော့ပိတ်မိနေသူအတော်များများဟာတိုက်ပွဲဖြစ်ပွားရဒေသကထွက်ခွာလာနိုင်ကြောင်းရက်ဆောက်ဒေသခံသူက VOA ကိုအခုလိုပြောပါဗျ။ရှင
်တွေကတော့ဒီနေ့ကနေနေကြတချို့တွေတော့ထွက်လာရတော်တော်များများတော့ထွက်လာတာတွေ့တယ်။သူမနေ့ကကျွန်တော်မေးတော့သူလည်းဒီနေ့ဆိုရင်နောက်ပွင့်တော့ပြန်လာမယ်လို့ပြောအာတော်တော်များများထွက်လာတော့တွေ့ရတယ်ဟုတ်ကဲ့
။ SSPB ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကဗုဒ္ဓဟူးနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီကနှစ်ဖက်တိုက်ပွဲအကြားလေရင်နဲ့လာရောက်တိုက်ခိုက်တာရှိကြောင်းပြောပါရယ်
။ရှိရကိုရကအပြည့်နဲ့ကျွန်တော်ပွင့်နေကိုတိုက်ပွဲဖြစ်တဲ့အခြေအနေတော့ရှိပါတယ်။ကိုရနေကကြောက်ကူမှဖြစ်တယ်ဗျ။ကိုနိုင်ကိုစင်နိုင်ကနေပြီးတော့ဒီလိုက်ရလိုက်နဲ့ညနေထိရောက်သွားတယ်ဗျ။အောက်နိုင်မှတင်းတော့ကျတော့ဟိုသက်ကကချက်လူရင်နဲ့ချင်းနဲ့တာပြီးတော့ပုံကျေသွားတယ်။ကျွန်တော်ပဲအသားလျောက်တိုင်ရရပါတယ
်ဒီတိုက်ပွဲအတွင်း SSPB ဘက်ကလက်နက်ခင်းရဲ့အများအပြားနဲ့စစ်တုံးပန်း20လောက်ဖမ်းဆီးရမိခဲ့ကြောင်းတုံးပန်းတွေကိုပြန်လွှတ်မှာဖြစ်ကြောင်းလဲဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြီးပြောပါတယ
်လက်နက်ဆိုလို့ရှိရင်လက်နက်ရေ30ကျော်ရတာပေါ့ဗျာလက်နက်ကြီးဆိုလို့ရှိရင်ခွန်ပြန်လိုက်ရတာစစ်တုံးပန်းတွေအကျော်20ထက်မလဲရတာပေါ့ဗျာစစ်တုံးပန်းပေါ်လာဒီတိုင်းမှာဒီကောင်းကောင်းမွန်မွန်ကျူစုကြမ်းမရေးစောင့်ရှောက်မှုပေါ့လေအပြည့်အဝအံယူတောင်းခံလုပ်ပါတယ်ပြီးတော့မှသူတို့ရဲ့စိတ်တော်ဆန္ဒတိုင်းတိုင်းကလေးကောက်ပြီးမှဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
RCSS ဘက်ကအဆုံးရှုံးများကြောင်း SSPB ဘက်ကပြောဆိုပေမဲ့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကတော့စစ်မြေပြင်ကအခြေအနေအသေးစိတ်လို့တော့မသိရသေးကြောင်းခုလိုပြောပါတယ
်ဒီကြောက်ကူညောတော့တကွင်ပေါ့အဲ့ညမှာတက်ပွဲပြင်ဆင်တယ်ခင်ဗျာဒီ SSPB နဲ့သူတို့အပေါင်းပါတွေကအင်အားထောင်ချီနဲ့ထိုးစစ်ဆင်လာတယ်ခင်ဗျာစစ်မြေကိုတက်ပွဲရှိတယ်ခင်ဗျာနောက်นี่แหละไปในเนี่ยในใบมาดิสักกะสักกะเลยเนี่ยล่ะปิดไปครับดูดิชิ้นเนี่ยน่ะคู่จ้าไปมาบ้งล่ะฉะไปครับโอเคชิ้นนี้ดิเนี่ยตะเด็งอ่ะเต้ใส่จ้ะတော့ไม่ปิดหรอกครับเน
ี่ยแล้วชื่อมาแล้ว2ဖက်တက်တွေအကြာစီးရေးတင်းမှာမှုတွေမြင့်တက်နေရာအကြောင်းတိုက်ပွဲဖြစ်ပွားရာနဲ့အနီးအနားကဒေသခံတွေထောင်နေချီပြီးတိမ်းရှောင်နေရာအကြောင်းရှမ်းပြည်နယ်အခြေစိုက်သတင်းဌာနတွေကဖော်ပြထားပါတယ်ပြီးခဲ့တဲ့လတွေအတွင်းကမိုင်းကင်မျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ4000ကျော်နေရဲဆွန့်ခွာတိမ်းရှောင်နေရတယ်လို့ကြောင်မဲနဲ့ဒီဘောမျိုးနဲ့အတွင်းတိုက်ပွဲတွေကြောင့်လည်းဒေသခံ2000ကျော်လောက်တိမ်းရှောင်ခဲ့ရပါတယ်။ရှမ်းလက်နက်ကင်တပ်နှစ်သက်အကြားစီရေးပဋိပက္ခတွေကိုဆွေးနွေးဖြည့်ရှင်းဖို့အတွက်ရှမ်းတန်ကာတော်တွေနိုင်ငံရေးပါတီတွေနဲ့ဒေသခံတွေကအစဉ်တစိုက်တောင်းဆိုထားရတာရှိနေပေမဲ့အခုချိန်ထိတော့တိုက်ပွဲတွေမရဆိုင်နေသေးပါဘူးခင်ဗျာ
။ဒါကတော့ရှမ်းပြည်နယ်ထဲမှာရှမ်းလက်နက်ကင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်တွေကိုကိုရဲမွန်ကပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။အာနာသိန်းစစ်ကောင်စီကလာမဲ့ February 12ရက်နေ့မှာကြာရောက်တဲ့ပြည်တော်စုနေတက်ရောက်ဖို့နဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်။ဒီပွဲကိုတက်ရေးမတက်ရေး အဖွဲ့အစည်းတွေကြားမှသဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုကျွန်တော်ကပဲဆက်လက်စူးစီးတင်ပြပေးပါမယ်85နှစ်မြောက်စင်ရတုပြည်တော်စုနေပွဲတက်ဖို့နဲ့ငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲတက်ဖို့တပ်ဖွဲ့ရှိတဲ့တိုင်းရင်းသားအဖွဲ့တွေကိုရောဖိတ်ကြားထားသလိုနိုင်ငံရေးပါတီတွေကိုလည်းဖိတ်ကြားထားပါတယ်ဖေဖော်ဝါရီလ6ရက်နေ့မှာစစ်ကောင်စီကကြေညာချက်လက်ထုတ်ပြန်ဖိတ်ကြားထားပါတယ် NCA လက်မှတ်ထိုးထားတဲ့ဆယ်ဖွဲ့တဲကအဓိကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ KNU ကတော့စစ်ကောင်စီရဲ့တရားဝင်မှုရှိမရှိပြဿနာနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပေါ်တရားမျှတမှုမရှိတာကြောင့်မတက်ဘူးလို့ပြောခွင့်ရပုဂ္ဂိုလ်ဖရိုစော်တော်နီက VOA ကိုပြောဆိုပါတယ
်အာနာသိမ်းပြီးတဲ့နောက်ပိုင်းတစ်နှစ်ကျော်ကလာပြီမှာအချိန်နဲ့အားလုံးကိုမဖိတ်ထုတ်နိုင်ဘူးဖိတ်ထုတ်နိုင်ရောမရှိဘူးအဲ့ဒါကိုနိုင်ငံတော်ဆက်ပြားမှုအနေနဲ့ဒီတွင်ဒီပရောတာကိုဖိတ်ထုတ်နိုင်ရောရှိတဲ့ဆိုတော့ပြတ်တဲ့နေဖို့အတွက်ဒါဆက်ပြားရတာဖြစ်တယ်ဆိုကျွန်တော်အဲ့ဒါမှသွားပြီးတော့တောင်းချင
်ပုံအမျိုးသားလူမျိုးရဲ့အဖွဲ့ချုပ် PNLO ကလည်းစစ်ကောင်စီကကျင်းပတဲ့ဒီပွဲကိုမတက်ဘူးလို့အတွင်းရေးမှူးခွန်ထွန်းတင်က VOA ကိုပြောပါတယ်ဒါအပြင် NCA လက်မှတ်ထိုးចောင်းသားတက်မတော် ABSDF နဲ့ချင်းအမျိုးသားတက်ဦး CNF တို့ကလည်းမတက်ရောက်ဘူးလို့သတင်းမီဒီယာတွေမှာပြောဆိုထားပါတယ်ရခိုင်ပြည်လူမျိုးရေးပါတီ ALP ကတော့ဆွေးနွေးရေးလမ်းကြောင်းပိတ်သွားမှာဆိုတဲ့အတွက်တက်ရောက်မယ်လို့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်။ကျမတို့ကတော့ဒီပြည်ထောင်စုနဲ့အခမ်းအနားကိုကျမတို့တက်ဖို့ဖြစ်ပါတယ်။ကျမနိုင်ငံမှာဒီပြည်ထောင်စုဆိုတဲ့ဟိုဖွဲ့စည်းမှုတစ်ခုဖြစ်ပေါ်လာဖို့တဲ့တမိုင်းတွင်နေတဲ့နေ့ကိုကျမတို့ကတော့အပြစ်မှတ်တကယ်ပြပါတယ်။ငြိမ်းချမ်းရေးကိစ္စကိုကြားလို့ရှိရင်တော့ဆွေးနွေးရေးလမ်းကြောင်းကိုကျမတို့ခွင့်ထားဖို့လိုအပ်တယ်လို့ကျမတို့ယုံကြည်ခြင်းရှိပါတယ်။အဲ့ဒါကြောင့်မလို့ဒီဖိတ်ကြားမှုကိုကျမတို့လက်ခံပါတယ
် NCA ငြိမ်းချမ်းရေးလက်မှတ်ထိုးအဖွဲ့တွေဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဒါအပြင်ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC တို့ကတော့ပြည်ထောင်စုနေရောငြိမ်းချမ်းရေးဆွေးနွေးပွဲပါတက်မယ်လို့ပြောဆိုပါတယ်ဒီမိုကရေစီအကျိုးပြုတက်မတော် DKBA နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့ပြည်ထောင်စုနေတက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲမတက်ဘူးလို့ဆိုပါတယ်NCA လက်မှတ်ထိုးအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီ NMSP ကတော့ပြည်ထောင်စုနဲ့အတွက်ကိုယ်စားလှယ်တဦးစီလုံးမှဖြစ်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတော့မတက်ဘူးလို့ဤဆက်တဲ့သတင်းရက်ွက်အစိုးအရသိရပါတယ်။ဒါကြောင့်ရေဘူးရအဖြစ် NCA ငြိမ်းချမ်းရေးလက်မှတ်ထိုးထားတဲ့အဖွဲ့ဆယ်ဖွဲ့တဲက KNU, ABSDF, CNF, PNLO လေးဖွဲ့ကတော့မတက်ဘူးလို့ပြောဆိုထားပြီး ALP, KNU, PC,DKBA, LDU, NMSP 6ဖွဲ့ကတော့တက်မယ်လို့ဆိုထားပါတယ်။ဒါအပြင် NCA လက်မှတ်ထိုးမှထားတဲ့ KIA, TNLA, TAN, AA ရခိုင်တက်မတော့ MNDA တို့ကမတက်ရောက်ဘူးလို့သတင်းမီဒီယာတွေမှာပြောဆိုထားပါတယ်။ဒါပေမဲ့တရုတ်နယ်စပ်က NRG UWSA ကတော့ပြည်ထောင်စုနဲ့အတွက်ကိုယ်စားလှယ်တဦးစေလွတ်မယ်လို့ပြောဆိုထားပါတယ်။ဒီလိုအခြေအနေတွေမှာလက်နက်ကင်မဟုတ်တဲ့နိုင်ငံရေးပါတီတွေအကြားမှာလဲတက်မတက်ကွဲလွဲမှုတွေရှိနေပါတယ်အဓိကပါတီတစ်ခုဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့တက်မယ်လို့ပြောဆိုထားပါတယ
်တန်းလူညီညာရေးနဲ့ဒီပြည်တော်စုတည်ဆောက်ရေးတွေဒီလက်လက်ကြီးရဲ့အခြေခံအုတ်မြစ်ချတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒီအခမ်းအနားကတော့နိုင်ငံရေးအရကထူးခြားတယ်အမြင့်တာပါရှိတယ်လို့ကျွန်တော်တို့အဲ့ဒီမြင်ပါတယ
်နောက်ထပ်အရေးပါတဲ့ပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့မတက်ဘူးလို့အတွင်းရေးမှူးဦးဆိုင်လိပ်ကပြောပါတယ်ဒါပေမဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီ၊ကြားပြူပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့ပြည်ထောင်စုနဲ့အခမ်းအနားတက်မယ်လို့ပြောပါတယ်။ပြည်ထောင်စုကောင်းကျိုးဆောင်ပါတီ၊တိုင်းရင်းသားစီလုံးညီညွတ်ရေးပါတီ၊တစညာ88မျိုးဆက်ကြောင်းသားလူငယ်များပါတီ၊ကြက်ကင်ဖွံ့ဖြိုးရေးပါတီစတဲ့ပါတီတွေပါဝင်တဲ့နိုင်ငံရေးပါတီပေါင်း26ပါတီကတော့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးအတွက်တက်မယ်လို့စုပေါင်းကြေညာထားပါတယ်။အန္တသိန်းစစ်ကောင်စီကတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာခံထားရတဲ့အဖွဲ့တွေကလွဲရင်အကုန်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့ကြေညာထားပါတယ်။ဒါကတော့အန္တသိန်းစစ်ကောင်စီကကျင်းပမဲ့ပြည်တော်စုနေကိုတက်မတက်နဲ့ပတ်သက်ပြီးသဘောထားကွဲလွဲချက်တွေနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါောင်းမယ်။အမေရိကန်စီးပွားရေးကုမ္ပဏီတွေနဲ့အာရှနယ်ပွားအမေရိကန်နိုင်ငံသားတွေပူးပေါင်းပြီးတော့ရောက်ရှိလာတဲ့အာဖဂန်ဒုက္ခသည်တွေကိုအမေရိကန်လူနေမှုဘဝနဲ့လိုက်လျောညီတွေ့ရှိအောင်ဤပညာတွေကရိယာတွေအသုံးပြုတတ်အောင်ကူညီစင်ပြပေးနေပါတယ်။အိန္ဒိယနာပြည်နယ်ကစစ်အခြေခံ ဒီကောင်ပါများဆစ်အခြေဆိုင်စခန်းတစ်ခုမှာယာယီဒုက္ခတဲ့စခန်းကစတင်လိုက်တဲ့အဲ့ဒီလုံဆောင်မှုတွေကတနိုင်ငံလုံးကဒီလိုအခြေဆိုင်စခန်းတွေကယာယီဒုက္ခတဲ့စခန်းတွေကပါအားကျစရာဖြစ်လာနေပါတယ်ဒီအကြောင်းတွေကို VOA သတင်းတောက်ဂျက်စီကာစတုန်းတင်ပြထားတာကိုကိုခင်မောင်စိုးကကိုခင်မောင်စိုးမင်းကပြန်လည်ပြောပြပေးပါမယ်။
Indiana ပြည်နယ်အခြေစိုက်အဆောက်အုံကုမ္ပဏီတစ်ခုကနေအာဖဂန်ဒုက္ခသည်တွေကိုစတင်အကူအညီပေးနေပါတယ်။တစ်ချိန်တည်းမှာပဲအရင်နှုန်းကအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချနေထိုင်သူတဦးဖြစ်ခဲ့တဲ့ရူဘဲတန်နာဝါလာဟာသူ့ရဲ့အလုပ်ချိန်တွေတဝက်ကိုလျှော့ချပြီးအာဖဂန်ဒုက္ခသည်တွေကိုအကူအညီပေးနေတာလေးလာလောက်ရှိပါပြီ။သူ့အနေနဲ့လည်းအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့စဉ်ကနည်း
ကျွန်မကအိန္ဒိယကနေလာခဲ့တာပါအဲ့ဒီမှာနေခဲ့တော့ဗာနီပညာနဲ့မှမဆက်ဆက်ခဲ့ပါဘူးဒီအမေရိကန်ကိုပြောင်းရွှေ့လာတော့အင်္ဂလိပ်လိုလည်းကောင်းကောင်းမပြောနိုင်အလုပ်တစ်ခုကိုရှောက်ဖို့တကကွန်ပျူတာလက်တော်လိုရလေပြီးရင်ကိုယ့်ရဲ့အချက်လက်တွေကိုရေးရပါတယ်နောက်နေဖို့အိမ်ကိုရှာရမယ်တကအထောက်ပံ့တွေကိုလည်းရှောက်ရပါတယ
်အခုဆိုရင်အာဖဂန်ဒုက္ခသည်တွေဟာနီးပညာနဲ့ပတ်သက်ပြီးသင်ကြားဖို့အတွက်ပစ္စည်းတွေရရှိနေကြပါပြီအဲ့ဒီအတွက်လှူဒန်းပေးတဲ့ Amazon ကုမ္ပဏီအာရှຫນွေဘွားအမေရိကန်နိုင်ငံသားများအဖွဲ့နဲ့သတင်းအချက်အလက်စီမံခန့်ခွဲမှုအဖွဲ့အစည်းတွေကိုကျေးဇူးတင်နေကြပါတယ်။ဒါ့အပြင် Indianapolis မြို့အခြေစိုက် IEA အခြေခံအဆောက်အုံကုမ္ပဏီကလည်း Camp Atabury စခန်းမှာရှိတဲ့ Afghan ဒုက္ခသည်မိသားစုတွေအတွက်ကွန်ပျူတာ laptop တွေလှူဒန်းခဲ့ပါတယ်။တစ်ချိန်လုံးကဒုက္ခသည်တဦးအနေနဲ့အမေရိကန်ကိုရောက်ရှိခဲ့တဲ့ Sunar Romani ကအခုအာဖဂန်ဒုက္ခသည်တွေရဲ့သားသမီးကလေးတွေကိုအင်္ဂလိပ်စာသင်ကြားပေးနေတဲ့အချိန်မှာပဲကွန်ပျူတာ laptop တွေစာသင်ခန်းတွေကိုလာပို့ပေးနေပါတယ်။အဲ့ဒီကလေးတွေနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ
်။ Not a lot of kids in Afghanistan have laptops or iPads. They don't even know how to use them.
Afghanistan မှာကလေးများစုက laptop တို့ iPad တို့မရှိကြပါဘူး။သူတို့အနေနဲ့ဘယ်လိုသုံးရလဲဆိုတာတော့မသိကြပါဘူး။ဒါကြောင့်သူတို့ဒီမှာပထမဆုံးမြင်မှုကြတော့တကယ့်ကိုစိတ်တွေလှုပ်ရှားကုန်ကြပါရောပျော်လဲပျော်ကြတယ်စိတ်လဲဝင်စားကြပါတယ
်အခုလိုလှုပ်ဆောင်ပေးမှုမျိုးကိုတခြားအမေရိကန်စစ်အခြေစိုက်စခန်းတွေမှာယာယီနေရာချထားပေးတဲ့အာဖဂန်နစ္စတန်ဒုက္ခသည်စခန်းတွေကလည်းအားကျအတူယူပြီးလှုပ်ဆောင်နေကြပါတယ်အခုဆိုရင်ကွန်ပျူတာ laptop အလုံး900ရရှိပြီးစစ်အခြေစိုက်စခန်း၈ခုကဒုက္ခသည်စခန်းတွေကိုဝေပေးထားပါတယ်ဒါပေမဲ့လည်းအဲ့ဒီလုပ်ငန်းစဉ်တွေကိုအခုအခါမှာရွှေ့ဆိုင်းထားပြီးစခန်း၃ခုမှသာလည်ပတ်နိုင်ပါသေးတယ်။အဲ့ဒီတော့နောက်ထပ်စိန်ခေါ်မှုတွေကဘာတွေဖြစ်လာမလဲ။အဲ့ဒီလိုလူဒန်းတဲ့နည်းပညာပစ္စည်းတွေနဲ့အမေရိကန်မှာရွှေ့ပြောင်းနေထိုင်ကြတဲ့အာဖဂန်ဒုက္ခသည်9,400ရဲ့မိသားစုတိုင်းကိုဒေသခံအမေရိကန်တွေရဲ့လူနေမှုဘဝတွေနဲ့လိုက်လျောညီတွေဖြစ်စေဖို့သေချာအောင်လှုပ်ဆောင်ပေးရမှာပါ။သူတို့ထဲကအများစုဟာအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့တွေအတွက်တစုံတရာအကူအညီလှုပ်ဆောင်ပေးခဲ့ကြပါတယ်လို့လည်းသူကပြောပါတယ
် If not for this Afghan guest
အခုရောက်လာကြတဲ့ Afghan ဒုက္ခသည်တွေကလွဲလို့ဘသူတွေကများကျမတို့အမေရိကန်တပ်ဖွဲ့တွေအတွက်စကားပြန်လုပ်ပေးခဲ့ကြလို့လေအခုသူတို့လိုအပ်တာတွေကိုဘသူကထောက်ပံ့ကြမှာလဲ
အခုရောက်လာတဲ့ Afghan ဒုက္ခသည်တွေကိုအကူအညီပေးနေတာဟာ Rubel Tanawala အတွက်ပုဂ္ဂိုလ်ရေးရာဆုံးဖြတ်ချက်အရာလှုပ်ဆောင်ပေးတာဖြစ်ပါတယ်သူရဲ့သားကတော့ American West Point စစ်တပ်ကသူကဘူလောင်းတယောက်ဖြစ်ပါတယ်။ဒါကတော့အမေရိကမှာနောက်ထပ်အခန်းကဏ္ဍအသစ်တစ်ခုဖြစ်ပါတယ်။အမေရိကကိုပြောင်းရွှေ့နေထိုင်သူတွေဟာသူတို့ရဲ့နိုင်ငံအသစ်ကိုကာကွယ်ဖို့အတွက်မျိုးဆက်အသစ်တွေကိုပြုစုပျိုးထောင်ပေးနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing တို့ Channel 103တမမဟုတ် Thaicom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပရိသတ်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့
လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်အတန်လင့်စီစဉ်တွေကိုလိုင်းတိုပင်တာ3249ရိုးကနေဓာတ်ရိုက်ဆက်လက်ထုတ်လင့်ပေးနေပါတယ်အခုကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုရင်
ငင်းငင်းလောက်တိုင်းလောက်တိုင်းမှာရော Federal Democracy ကိုတိဆောက်ဖို့လုပ်ရတဲ့လောက်တိုင်းမှာတကယ်ကိုကိုလကန်လောက်တဲ့ဟာစစ်တပ်ပဲကြာအဲ့ဒါကတော့စစ်တပ်မရှိမှပဲတရားတွေလုပ်လို့ရမယ
်ဒါကတော့မကြာခင်တင်ဆက်တော့မယ်တိုင်းရင်သတင်းလောအစီအစဉ်ထဲမှာနောက်တော့တာဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်နဲ့ကိုဝင်းမင်းတင်ဆက်တဲ့ကြားမာရေးအစီအစဉ်တွေကိုလည်းစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါတော့မယ်ဆရာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်သစ်လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ
ဆရာနာသိမ်းမှုကြောင့်ပေါ်ထွက်လာတဲ့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်သစ် Generation Z အကြောင်းပြည်ရင်းပြည်ပမှာအမျိုးမျိုးရေးကြပါတယ်။ဒူညီတဲ့အချက်ကမြမပြည်ရဲ့အနာဂတ်ဟာမျိုးဆက်သစ်တွေပေါ်မှာမူတည်တယ်ဆိုတော့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိပ်ပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်သစ်စစ်တမ်းအကြောင်းပြောပြရစီ။ MSR ကမြန်မာ Survey Research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်။မျိုးဆက်သစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြာအရွယ်ဟာမျိုးဆက်သစ်ပါပါဝင်တယ်လို့ဆိုပါတယ်မြမလူဦးရေတဝက်ကျော်ဟာမျိုးဆက်သစ်တွေဖြစ်လို့သူတို့ဟာတိုက်ပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့လူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်ဒါပေမဲ့မိဘနဲ့လူမှုအတိုင်းအဝိုင်းရဲ့ထိန်းချုပ်မှုကြောင့်မျိုးဆက်သစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခက်အတန့်ရှိနေတယ်လို့သုံးသပ်ပါတယ်ဦးသိန်းစိန်ရဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်သစ်တွေကိုအချိန်တိုအတွင်းခင့်ပီအောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
ဆက်သွေးရေးအတတ်ပညာကျွမ်းကျင်လာတဲ့မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းမိဘတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်တိုးတက်ပြောင်းလဲမှုဉာဏ်ဆန်လို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာစိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီဝါရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းပြောင်းသလိုခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်။အတတ်ပညာသစ်အတွေးခေါ်သစ်နဲ့အညီလုံနိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်သစ်က80ရာခိုင်နှုန်းနီးပါးရှိပါတယ်။စမ်းသစ်တဲ့အတွေးခေါ်ယူဆကြောက်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါလေ
လူမှုကွန်ရက် Facebook မှာမျက်မှောက်ကိပြဿနာကိုဆွေးနွေးသူတွေဟာလူငယ်တွေအပေါ်မှာဩစာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်ဘဝရည်မှန်းချက်ကြီးမားတဲ့မျိုးဆက်သစ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်အသတ်ဆက်ကျင်ကြပါတယ်အမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid Jord သရပီတန်းနဲ့မြမပီအခြေစိုက်စုရဲလင်းတို့ကလည်းမျိုးဆက်သစ်အကြောင်းမနေ့ကစာရန်ထုတ်ဝေထားပါလေ2021ဖေဖော်ဝါရီလ5ရက်မှာဖွဲ့စည်းတဲ့လွတ်တော်ကိုစားပြုကော်မတီဝင်15ဦးဟာမျိုးဆက်သစ်ရဲ့ရည်မှန်းချက်တွေကိုကိုစားပြုတယ်လို့ဆိုပါတယ်အစောပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွတ်ပေးဖို့တောင်းဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညှိနှိုင်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ်
ဆရာနာရှင်စန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သူပြည်သားအလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်ဆရာနာရှင်စန့်ကျင်ရေးကိုဦးတည်ပြီးမြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစီးလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်တတိယအိုကြီးဆုံးမှုဗမာရင်ကျင်းမှုအမိန်နာခံမှုစတဲ့ဒလိထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ဘဲယဉ်ကျေးမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့ Ingrid Jord အဖွဲ့ကသုံးသပ်ပါတယ်မျိုးဆက်သစ်ရဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာလည်းရှေးတုန်းကလိုရွှေတကုံစည်းဒီမှာအခြေမစိုက်တော့ပါဘူး
စေအာနာမသိမိကမျိုးဆက်တစ်ထဲမှာနိုင်ငံရေးစိတ်မဝင်စားသူတွေအများကြီးရှိပါတယ်သူတို့မဲပဲကြီးနဲ့လူမရှိလို့မဲမဲပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါတယ်ဒါပေမဲ့စေအာနာသိတဲ့အခါမှာတပ်ပြင်းငြိမ်းချမ်းတရားရေးနဲ့တည်ငြိမ်ရေးကိုဖြစ်စေနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်တစ်တွေသဘောပေါက်သွားကြပါတယ်တဲ့စေအာနာရှင်တပ်ဖြည့်ရေးကိုစလုပ်တဲ့မျိုးဆက်တစ်တွေခေါင်းဆော ကျစ်တရရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်။ဒါကြောင့်စစ်တပ်ခေါင်းဆောင်နဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူး။ပက်ဒရယ်ပြည်ထောင်စုနဲ့လိုအပ်လာရင်ပက်ဒရယ်တပ်မကြီးတည်ထောင်မှုအထိမျိုးဆက်စစ်တွေကကြီးမားကြပါတယ်။မြန်မာပြည်ဟာ1956လက်ရှိကတည်းကလွတ်လာရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တန်လျာကမထွက်နိုင်ပဲဖြစ်နေပါတယ်။ စစ်တပ်ကြီးဆုံးမှုတန်လျာကရုံးထွက်ပြီးပက်ဒရယ်နိုင်ငံကိုတည်ထောင်မှုမျိုးဆက်သစ်တွေတန်တိုက်တန်ချထားတာဟာတိုင်းပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့စောကပီးကသုံးသပ်ထားတာကိုကျင်းပလိုက်ရပါတယ်ခင်ဗျာ။
ဦးအောင်ခင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA အတန်ရဲ့တောက်တာနေမနေ့ပဲအတန်နဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောက်တာရှင်များခင်ဗျာ VOA ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ email ကနေရေးသားနိုင်ပါတယ်ရေးသားမယ် email လိပ်စာကတော့ voa@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ် ကူးဆက်လက်တင်ပြပေးမယ်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ်အိုမီကရွန်လှိုင်းအကြောင်းကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာဒီကိုဗစ်-19မျိုးကွဲသစ်စကြီးစိုးလာနေပြီးတော့အခုဆိုလို့ရှိရင်နေ့စဉ်ကူးစက်မှုတွေထောင်နဲ့ချီတက်လာနေတဲ့လာနေပါတယ်။ဆိုင်းသစ်အသွင်ဖြ ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အမေရိကန်နိုင်ငံ CDC ကူးစက်ရောဂါကာကွယ်ထိ ंछ ုပ်ရေးဌာနမှလည်းလေ့လာပညာသင်ယူခဲ့သူလည်းဖြစ်တဲ့ကူးစက်ရောဂါကြွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်
โอเคดาดาตั้งเนี่ยเจอครับเนี่ยอခုကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်မျိုးကွယ်သစ် Omicron စကြီးစိုးလာပြီးတော့ဒီသရုတ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကပါစမှားခြင်းလဲဆိုင
် Omicron ကစတွေ့ရတော့ဒီတောင်အာဖရိကပေါ့နော်အဲတောင်အာဖရိကရဲ့အနေအထားကိုပြန်ကြည့်ရင်တော့နည်းနည်းလေးကောင်းတဲ့ဟာလေးတွေကျွန်တော်မြင်ရပြီပေါ့နော်အဲဒီလိုပဲအခုဒီဥရောပမှာလည်း Omicron ကတောက်လျှောက်ပေါ့နော်တကယ်လို့နှိုင်းကြီးကြီးနေတယ်ကိုရိုက်ခတ်သွားတာအမေလေးဥရောပရဲ့အနေအထားကိုပြန်ကြည့်ရတယ်အခုကလည်းလေးပြန်ကြည့်နေတာပေါ့နော်အဲ့တော့ဒီ Omicron ရဲ့သဘောကတော့မြန်မြန်တက်ပြီးတော့မြန်မြန်ပြန်ကျသွားမယ့်သဘောတော့ဒါကျွန်တော်တို့တွေ့ကြပါတော့နော် US ကလည်းဒီလိုပဲပုတ်လို့တာပေါ့ဒါပေမဲ့ခက်တာကဒီမြန်မြန်တက်ပြီးတော့မြန်မြန်ကျမယ့်အတိုင်းကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးအင်အားတောင့်ဖို့လိုပါပေါ့နော်ဒီ John Hopkins ကထုတ်ပြန်တဲ့အချိန်မှာပေါ့နော်ဒီ US က၄ရက်၂လနဲ့ထွက်ကြပါပေါ့နော်အဲ့မှာသူက86ဒါတမနဲ့တန်းဖြစ်တဲ့အချိန်မှာတည်ဆုံးတဲ့ဒီကိုသိန်းကြီးသွားပြီပေါ့နော်အဲ့ကိုသိန်းကြီးရဲ့အချိန်မှာပြန်ပြီးတော့ကြည့်လိုက်ရင်လည်းနောက်ဆုံးတသိန်းပေါ့နော်ဒီ7သိန်းကနေကိုသိန်းဖြစ်တဲ့တသိန်းတည်သွားတဲ့အမှန်တော့ကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ2ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်၄ဘက်အတွင်းမှာပဲဒီ US မှာတည်ရဲ့ဟာအလုံးပေါင်း6500ရှိရပေါ့နော်အဲပြီးခဲ့ခါကျတော့အဲ့ဒီ28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအလုံးပေါင်း18တန်းရှိရပေါ့နော်အဲ့တော့ဒီ US ကဒီ Omicron ဖြစ်ပွားတဲ့ဒီ strain ကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာဒါကျွန်တော်တို့သိနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်နဲ့လိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းနဲ့အောင်ကျွန်တော်ပြောနေတာပေါ့နော်တင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄စင်နမောင်းနဲ့တူတယ်ဒီတိုက်တဲ့နေရာမှာကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်။ဒါပေမဲ့တူကသူသွားတဲ့ဂျန်ကျောင်းတစ်လျှောက်ကိုပဲပျက်စီးသွားတဲ့အခါကျတော့သူ့ရဲ့ပျက်စီးမှုငုံမြင်မှားနေတယ်။ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာတူအများကြီးပျက်စီးသွားတာ။ဒါပေမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လို့ဟာမျိုးတိုက်တဲ့အခါကျတော့ဒါကျွန်တော်တို့လည်းနာကင်မုန်တိုင်းတိုက်တယ်ပေါ့နော်။
So amyai yu area amyai du amyai yu pye si twa de kha ja lo kuna le sen nan maung naw pyin than mu ma shi bu so bi me tu ye di tai twa de area mya de kha ja lo ei area ma shi ye take kin nan ya byo yin chano lo 100 gain lo 200 gain lo ho tat ta le lo byo yin byo me ko na delta de sai ya gain lo a phin chano lo ne de lo byo yin byo me tamit take ya ku set pye twa de lu mya la de kha ja lo kuna byo de di take real nan ma bo absolute nan ma kho ya bo no a ti ti data ပြန်လာအောင်သိနိုင်မှာပေါ့နော်အဲဥမာဆိုရင်ဒေါ်တာနဲ့နှိုင်းရှင်ထားတဲ့ဒီစတဒီတွေနဲ့အများကြီးရှိပါတယ်နော်အဲ့တော့အိုမီကရွန်နဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ဆုံးသိရှိထားတဲ့ထက်ဆန်းမှာဆိုရင်ဒီသေုံတရရဲ့နှုန်းကဒေါ်တာမှာဆိုရင်လူတစ်ထောင်ဖြစ်ရင်96ယောက်ရှိတယ်ဒီတစ်ထောင်မှာပေါ့နော်ဒါပေမဲ့ဖြစ်ပေါ်တဲ့လူက39တန်းခန့်ရှိဖြစ်လာရင်ခုန96ယောက်ပဲရှိတယ်ဆိုရ ตัวอะไรไม่ได้บ่เนาะดาแลซีดีซีอ่ะตรีเลิกถ่ายไอ้ป้ายชื่อว่าโอเคเสร็จแล้วอะคือเราดีเตซ้มหมู่นี่ไม่ยาบ่แต่บลูกากวยมั้ยเสร็จดีทาพี่แล้วเราจะกากวยอ่ะมั้ยเออโกอ่ะซะพี่กากวยได้ชิ้นอาชิ้นคุณน่ะเราดีเซลล์เตียะลงตัวเนี่ยยังติดตาบ่เนาะเราดีตรีทุกมาเลยเปล่าถ่ายดีอะตั้ง 那这些突然来加，比如说什么突然啊，那个微弱的，你可以认为加点，认为信息没，喏，然后你就像啊，国家加的有些什么，都是有药啊，不等于你不听咯，啊，都是有的，可能明明现在，吃了那个什么包药，喏，我们说了，药啊，多少来都属于没，你效果提高的来去哪里啊？咯，变成那路里嘛，都一样路里嘛，咯，人家阿进，特殊专家，我包办的第一个，最后毕业路里，国家刚那路里啊，咯。 ที่บอกแล้วเนาะนั่นแหละสุดท้ายโอเคคุณมีส่วนเองแต่ถ้าเราเว็บเนาะโควิดนั่นไวรัสแก่บีซ่าสิกาฮาร์เลยพอลาไม่ใช่เนาะเออจันทร์เราอ่านว่าวันวันปีวันที่นี้ว่าเนาะเป็นยังจันทร์เราอ่านเลยเราที่เรียนยามเรียนดีว่าเนาะที่อุ้มมีคนงานเลี้ยงดูแลดีกว่าอะไรถ้าทว่าเราเรียนดีดูด้วยแต่ถ้าเรียนในงานว่างานจะคนในงานเราอยากไปดูดีอ่ะเออยังไงกูแค่ไหนมันกูเคยถ้าทว่าเราจะจำไม่ใช่เออจันทร์เราอ่านว่าดีเดียดีเดียเนี่ยกากไว้บุ ที่ก็มีองค์มีความดีเช่นหัวเนี่ยกู้เสร็จเด็กขามาที่กู้เสร็จมุ่งโน้จันว่าช่วยชาติในมือด้วยองค์มีความไม่เอาลาวุ่นชาลุ่มยาวทารีอยู่ชาลุ่มยาวสุดเลยจันว่าเป็นมาเกิดกับสกิลด้วยวะเนาะยี่สิบได้หาเราจันว่าชาลุ่มยาวแต่ไม่ได้ยี่สิบได้จันที่ก็ไม่หาวะเนาะยี่สิบนู่นจ้าตัวเดียวเราจันว่าแต่ไหนจันว่าวันวันเดียวอารมณ์กูดีดีเดียเนี่ยวะเนาะดีเดียเนี่ยผู้คนสั่งยามาเจ็บโอเคเสร็จแล้วแล้วสิถ้าเกิดเช่นเช่นมุกอะไรดีอ่ะที่ ကျွန်တော်ကွန်တိန်းနာလို့ပဲပြောရမှာပေါ့ဆရာဟိုချက်ပိုင်းချက်တော့သွားရပါဘောရင်ဆုံးကတော့ကျွန်တော်ကွန်တိန်းလို့ရအောင်ပေါ့နော်ကွန်တိန်းလို့လို့မရတဲ့အဆင့်ဆိုရင်ဒီတိတ်လို့ရအောင်အဲ့တော့ရင်ဆုံးဒီအိုမီကရွန်ရဲ့အခုလမ်းကြောင်းကျွန်တော်ဒီတမူးကလေးဘက်မှာဆိုရင်ဒါ28ရက်မတိုင်ခင်နေရဒီကိုကအခုဆက်မှုရှိနေပြီပေါ့နော်ဒါပေမဲ့အဲ့ရနေဝင်လာမယ်ဆိုဒီဘက်မိန်းကလေးမှညာဝင်
်ပြောနေတယ်မိမိကက်ကက်နေကူးဆက်တယ်လေဝင်နေထွက်မကောင်းဘူးကူးဆက်တယ်အဲ့တော့ဒါတွေကတင်းမြင့်တဲ့ဖြစ်လာခြင်းနဲ့ဖြစ်လာခြင်းကကျွန်တော်တို့အားလုံးရဲ့ကျမကြီးအတ္တတရားတတိတရားနဲ့လိုက်နာဖို့ပဲလူတည်ရဲ့ခြေခံစင်းစင်းစီးကမက်ဆက်ကြည့်ခြင်းကိုတော်တော်ကြည့်ရောက်နေခွင့်မက်ကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတယ်နော်ကာဝေးစီအလဲကြပြင်းမကွယ်ထိုးနိုင်တာဘို့လို့ရတချို့နေရာတွေမှာ16နှစ်အထက်ဆိုတာနဲ့ထိုးပြီးနေပြီနော်ဘူစာဆိုလည်း65နှစ်အထက်တချို့နေရာတွေထိုးပြီးနေပြီကိုယ်ရက်ွက်အုပ်ချုပ်ရေးမူရီယုံတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာဘို့လို့ရပေါ့နော်နော်ကိုတွေ့တာရင်ကျွန်တော်တို့တန်လျာရှိတာရင်ကျမကြီးထဏောင်းဆက်တယ်ဟုတ်တယ်ဒီကီးပေါ့ဒီက၃ချက်ပေါ့ဒီ၃ချက်ကိုညီတိုင်းကခေါင်းထဲမှာအများကြီးရှိပြီးတော့ထီရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပုံပဲမူတည်ရယ်ခုနလူ့ရလိုင်းချင်းချင်းနဲ့ဖြစ်နာမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးဘိုင်းဝန်းလိုက်နိုင်ဒီကိစ္စကြော်လွားနိုင်မှာဖြစ်ပါတယ်ချင်းချင်းနဲ့တိတ်ဖြစ်လိုက်တဲ့နေ့
ဟုတ်ကဲ့ကျေးဇူးများကြီးပါဘုရ
ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနောက်တော့ရှင်ခဲ့ရတာပါအခုဆက်လက်ပြီးတော့ Fever Wine တို့သားတွေအပတ်စဉ်တင်ဆက်နေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနောက်တော့တင်နိုင်ပါပြီခင်ဗျာ
sin tin set twa me tan yin de tin lwa ga chu so ba de myama nangan twan tan yin da lu myo su de ni thain cha de ayat de ta rwe ma phit pyet ni de aphit pyet twe ne tan yin da rwe ye atan rwe go chin hat tin set tha da phit ba de
မင်္ဂလာပါ ရှင် ကျမ အမီပါ နေဆက် ဒေတာ တိုင်းသား တည်င်း ထောက် တွေ တင်ဆက် ထားတဲ့ ဒီတစ်ပတ် တိုင်းရင်း တည်င်း လွှာ မှာ နားဆင် ရမှာ တွေ ကတော့ ရခိုင် ပြည်နယ် မောင်းနှုံး မြို့နယ် မြောက်ပိုင်း မှာ စစ်ကောင်စီ တပ်နဲ့ ရခိုင် လက်နက်ကင် အေအေး တပ်ဖွဲ့ တို့ ကြားမှာ တိုက်ပွဲ တွေ ဖြစ်ပွား နေပါတယ် ကရင် ပြည်နယ် ဖပ်ပုံ မြို့ က စစ်ကောင်စီ လက်အောက် မှာ တာဝန် ထမ်းဆောင် နေတဲ့ အရက်ဘက် ဝန်ထမ်း 100 ကျော် မျိုးပေါ် ကနေ ထွက်ခွာ နေကြပြီ ဆိုတာနဲ့ စစ်ကောင်စီ ကပြုလုပ်မဲ့ ထာဝရ ငြိမ်းချမ်းရေး ဆွေးနွေးပွဲ အပေါ် တိုင်းသား လက်နက်ကင် အဖွဲ့အစည်း တွေ ရဲ့ အမိ သဘောထား တွေ ကို ကြားကြရမှာ ပါရှင်
ကျမက နန်းဟောင်း ပါရှင် သတင်း တွေ ကို site mung နဲ့ အတူ တင်ဆက် ပေးသွားမှာ ပါ ရခိုင် တိနယ် မောင်တော် မြို့နယ် မြောက်ပိုင်း မှာ စစ်ကောင်စီ တပ်နဲ့ ရခိုင် လက်နက်ကင် AA တပ်ဖွဲ့ တို့ အကြား ဒီလ အစောပိုင်း မှာ တိုက်ပွဲ တွေ ဖြစ်ပွား နေပြီး စစ်ရေး တင်းမာမှု တွေ ရှိ နေပါတယ် ဒီလ 4 ရက်နေ့ က မောင်တော် မြို့နယ် မိတိုက် ကျေးရွာ အနီး က လက်ပံ တောင်တန်း မှာ AA ရှိတဲ့ နေရာ ကို စစ်ကောင်စီ တပ် ခမရ 39 ကဝင်ရောက် တိုက်ခိုက်တဲ့ အတွက် AA ဖက် က 2 ဦး တိဆုံးခဲ့တယ် လို့ AA ဖက် က media ဒီလ 6 ရက်နေ့ ညနေကလည်း အဲ့ဒီလက်ပံ တောင်တန်းမှာ 3 နာရီခန့် အကြာ တိုက်ပွဲ ဖြစ်ပွားခဲ့ပြီးတဲ့နောက် ရဲတပ်ဖွဲ့ဝင် 2 ဦး အလောက်ပါဝင် အလောင်း 6 လောင်း မောင်တော်စေုံကို ရောက်ရှိလာတယ်လို့ မြို့ခံတွေက ပြောပါတယ် အခုလို မောင်တော်ဘက်မှာ တိုက်ပွဲ တွေ ဖြစ်ပြီး စစ်ရေး တင်းမာမှု တွေ ရှိနေတယ်လို့ ရတိတောင်နယ် ဘူရီတောင် မြို့နယ် တွေမှာလည်း စစ်တပ်က စစ်ရေး လှုပ်ရှားမှု တွေ ရှိနေတယ်လို့ ဘူရီတောင် ဒေသခံ ကိုသိန်းအောင်က ပြောပါတယ် ရခိုင်လက်နက်ကိုင် AA နဲ့ စစ်ကောင်စီ တို့ အကြား 2029 ကုန်ပိုင်းက သဘောတူညီမှု တစုံတရာ မရှိဘဲ အပြစ်ရခဲ့ကြပေမဲ့ မင်းပြားမြေပုံ နဲ့ ပောက်တော် မြို့နယ် တွေမှာလည်း မကြသေးမီက စစ်ကောင်စီ တပ်တွေ စီရဲ လှုပ်ရှားမှု တွေ ကြောင့် စစ်ပွဲ တွေ ကျပြန့်လာမှာကို ရခိုင် တီစု တွေ စိုးရိမ်နေကြပါတယ်
ကရင်ပြည်နယ် ဖားပုံမြို့ မှာ စစ်ကောင်စီ လက်အောက် မှာ တာဝန် ထမ်းဆောင် နေတဲ့ ဝန်ထမ်း တွေ အနေနဲ့ အခုလကနေ စပြီး မြို့ပေါ်က နေ ထွက်ခွာပြီးဖို့ ကရင် မြို့သား လူမျိုး ရေး တပ်မတော် ခရင် နေ တပ်မဟာ 5စာ ထုတ်ပြန် ပြီးတဲ့ နောက် ပြန်내 ထွက်ခွာတဲ့ အရက်ဖက် ဝန်ထမ်း အယောက် 100 ကျော် ရှိနေပြီ လို့ ခရင် နေ ဘက်က ပြောပါတယ် စစ်ကောင်စီ လက်အောက် မှာ တာဝန် ထမ်းဆောင် တဲ့ ဝန်ထမ်း တွေ ပြန်내 ထွက်ခွာပြီးရင် ဖားပုံမြို့ အနီး မှာ တိုက်ပွဲ ပြင်းထန်ထန် ဖြစ်လာမှာကို ဒေသခံ တွေက စိုးရိမ်နေကြပါတယ် လက်ရှိအချိန်မှာ ဖားပုံမြို့နယ် ထဲစစ်မျက်နှာ ဖွင့်ဖို့ စစ်ကောင်စီ ဘက်က အင်အား တိုးချဲ့လာပြီး လက်နက်ကြီး လက်နက်ငယ် နဲ့ တနေကုန် နီးပါး ပစ်ခတ်မှု ရှိတယ်လို့ KNU တပ်မဟာ 5 ပြူဟာမှု ပုံမှုကြီး စောထုကျော်က ပြောပါတယ် တပ်ပင် KNU တထုံခရိုင် ဖအံမြို့နယ် ဘက်မှာလည်း စစ်ကောင်စီ လက်အောက်မှာ တာဝန် ထမ်းဆောင် နေတဲ့ ဝန်ထမ်း ရှိရင် နှုတ်ထွက်ပေးဖို့ ဖေဖော်ဝါရီလ 10 ရက်နေ့မှာ အလားတူစာ ထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်း ရက်စောင်းမြို့နယ် အတွင်း တိုင်းနာ လက်နက်ကင် တပ်ဖွဲ့ အချင်းချင်း တိုက်ပွဲ ဖြစ်ပွားလို့ ဒေသခံရွာသားတွေ နေရက်ကနေ ထွက်ပြေး တိမ်းရှောင် နေရပါတယ် ဖေဖော်ဝါရီလ 4 ရက်နေ့က နမ်လန်မြို့နယ် နေဆချင်း ထိစပ်နေတဲ့ ရက်စောင်းမြို့နယ် အတွင်းရှိ နောင်ဝိုးအုပ်စုထမ်းမှ မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြား တိုက်ပွဲ ဖြစ်ပွားလာကြောင်း ငှက်စင်ကျေးရွာသားတွေဟာ ဘုံကြီးကျောင်းအဟောင်းစီ ထွက်ပြေးခဲ့ရပါတယ် တိုက်ပွဲကြောင့် ငှက်စင် ဘုံကြီးကျောင်းကိုပါ လက်နက်ကြီးကြီး ထိမှန် ပျက်စီးခဲ့ပြီးတဲ့နောက် ရွာသားတွေဟာ ဘုံကြီးကျောင်းအစ်စီကိုထပ်မံထွက်ပြေးတိမ်းရှောင်ခဲ့ရပါတယ် တိုက်ပွဲဟာ ဖေဖော်ဝါရီလ 10 ရက်နေ့မှာတော့ ကြောက်ကူရွာဘက်အထိရောက်ရှိလာပြီး လက်ရှိမှာတော့ စစ်ပေးရှောင်ရွာသားစုစုပေါင်း 400 ကျော်ဟာ ရက်စောက်မြို့နယ် ကင်းခမ်းအုပ်စုထဲကိုရောက်ရှိခိုလုံနေကြတယ်လို့ ရက်စောက်ဒေသခံတွေကပြောပါတယ်
ကရားပြည်နယ်ဖက်အချမ်းမှာ စစ်ကောင်စီတပ်နဲ့ ဂရင်နီ တပ်မတော် KA တို့အကြား ဖေဖော်ဝါရီလ ပထမပတ် အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီး စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ ပစ်ခတ်နေတယ်လို့ ဂရင်နီ အမျိုးသား တိုးတက်ရေးပါတီ KNDP ပြောခွင့်ရရှိသူကပြောပါတယ် ဖေဖော်ဝါရီလ 10 ရက်နေ့မနေ့ပိုင်းမှာတော့ တိုက်ပွဲ တစုံတရာ ဖြစ်ပွားတာမရှိဘဲ ရှားတော်မြို့နယ်ထဲမှာ ဂရင်နီ စစ်ရှောင်တွေရှိတဲ့ ဒေါ်တခဲဆိုတဲ့ နေရာဘက်ကို စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ ရန်တမ်း ပစ်ခတ်ခဲ့တယ်လို့ KNDP ပြောရေးဆိုခွင့်ရှိသူ ဦးအောင်စမင်းကပြောပါတယ် ဂရင်နီ ပြည်တပြည်နယ် လုံးမှာ ဖေဖော်ဝါရီလ ပထမပတ်အတွင်း KA KNDF ပူးပေါင်းတပ်ဖွဲ့တွေနဲ့ စစ်ကောင်စီတို့အကြား တိုက်ပွဲ 4 ကြိမ် ဖြစ်ပွားခဲ့ပြီး စစ်ကောင်စီဘက်က အနည်းဆုံး 16 ယောက် တေဆုံးခဲ့တယ်လို့ KNDF ဘက်က ထုတ်ပြန်ထားပါတယ်
မွန်ပြည်နယ်ရေးမြို့နယ် မွန်ပြည်သက်ပါတီ NMSP ထင်းချုံနယ်မြေရေးချောင်းဖြားဒေသရှိ ကျေးရွာ 17 ရွာအတွက် ရမညငင်းချရေး Foundation RPF မွန်အမျိုးသမီးကွန်ရက် MWN နဲ့ဒေသအခြေဆိုင်မွန်ပြည်သက်ပါတီအုပ်ချုပ်ရေးအဖွဲ့တွေကနေ ဖေဖော်ဝါရီလ 4 ရက်နေ့ကစပြီး ရိတ်ခါစာနဲ့ CD ပေးဝေလူတန်းခဲ့ပါတယ် Eddie San and Sirigo, a Lucian, a poet, the Puega need the same, be a Luda Napsetelu, a good ye be needed a poem to Uga, Piovare, Majade King and Mumdi Dip Party Power, MCA Lama Yutorare, Dina Lenaka, a poet, ship poet at where Japan Nippon Foundation Ga, Ludachin Sanamu, a good ye Sanya, Sana Yaka, Topamu up there, San 8 Tautanjo, Topamuri, be a Kerelu, Dream with Topo Labida Novai, a Kulo Mumdi, a Chicka Dida Rima, San Luda Napsetelu.
အခုတင်လာရိုးဆက်လက်တင်ဆက်ပြီးသွားမှာပါစစ်ကောင်စီရပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတရားမှမဟုတ်ဘူးလို့တန်တာလက်နက်ကိုင်ကရင်မျိုးသားအစည်းအရုံး KNU နဲ့ခရစ်နှစ်မျိုးသားတူတက်ရေးပါတီ ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေမှာပြုလုပ်မယ်လို့စစ်ကောင်စီကကြေညာထားပါတယ်ဖေဖော်ဝါရီလ6ရက်နေ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အကြံဖတ်အုပ်စုရဲ့အဖြစ်ကြေညာထားတဲ့အဖွဲ့အစည်းတွေကအပ
ကရင်အမျိုးသားအစည်းအရုံးကအညီကတော့တက်ရောက်မှာမဟုတ်ဘူးလို့ကရင်ညူနိုင်ငံသားရေးဌာနတာဝန်ခံဗတုစောတော်နီကပြောပါတယ်။ဒါကျွန်တော်တို့အတွက်ဒါတော့ရှင်းရှင်းလေးပါပဲ။ဘာမှကောင်းတော့မှာဖက်စင်းလို့ရအောင်မရှိပါဘူး။ဘာဖြစ်လဲဆိုတော့ဒီကတော့ညဉ့်ညမ်းချင်းတခုလုံးဖြတ်စည်းသွားတဲ့အနေထားအပေါ်မှာကျွန်တော်တို့ကတော့ဒါကိုရက်တိကျရှင်းပါတယ်။ကျွန်တော်ရှင်းဆက်သွားဖို့ပဲရှိပါတယ်။စစ်က
ဒီလိုနေတော့တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်စစ်ကောင်စီကအခုလုံးမဲ့ထားရရင်းချင်းရေးဆွေးနွေးပွဲကစိတ်ကူးညီတသက်တာဖြစ်ပြီးအောင်မြင်မဲ့တွဲဆောင်ဆွေးနွေးမှုဖြစ်လာမှာမဟုတ်ဘူးလို့ဖဒိုစောတော်နီကဆက်ပြောပါတယ်ကျွန်တော်တို့ဆက်တမ်းမှုတခြားလုံးမှာအခက်အခဲတွေ့နေရတယ်အဟမ်းတွေ့နေရတဲ့ဟာပါဗျာစစ်ကောင်ညီညာရင်းလောက်တိုင်းလောက်တိုင်းမှာရောဖွဲ့ရ good as a good young or low or Bama Senator, Daria Lombavi, General Rush, Loya Shiga, Lobama, Sianash and Same with General Jason and Lobo Down Mashi there.
A Kuloma Tara Ninja Sunipoe has the council at Dra, Sinin Nayima, Atazi, Yale Yutin at the Bomune, Los Sounds, Pinine Lule, Green Muda Tuta Yi Party, KNBB at Dream Mune, Uang Samming at Don that Tabari.
ในงานนี้อย่างเลยตุ้มมาเป็ดเป็ดก็จะชมดีอย่างนี้อยู่เนาะในงานนี้อย่างในการที่อาเป็นมือเลยมีอาชีพสุดท้ายกูดาวตุ้มนี่เนี่ยมีมาคงได้ค่าเสียบุตรตุ้มเลือกได้ตัวเองเลยจริงๆนั่นเลยเนาะทุกการเสียดีท้ายอ่ะเกลือมีอ่ะตุ้มมาบ่เนาะอยู่ที่ชูการเนี่ยในส่วนนี้เลยดีกูดีกำลังเจ็บหรือเล็กขนาดสุดยิ่งสิ่งแต่ก็ดูที่เกี่ยวกับสิ่งนี้เป็นนิทานยาวนะตัวก็อาจจะเรียนยาวกว่านั้นอย่างไปนี่เรามาหาแม่พ่อในพิจารณ์จะอันเป็นหลังอพยพ
TNLA กูการจำลองเอ็มเอ็นดีเนี่ยราคาจะต่ออยู่เลยรู้กันแต่ยังมั่งหอบบุลู TNLA ตัวยิ่งมุ่งเฉพาะมุ่งเฉพาะตามผู้จัดการมีเดียร์กูพิจารณาไปเช่น ถ้าเปล่าล่าเมื่อเสียงยืดปีหลังสุดเนี่ยที่มันนี่มาจิ้มปัตตัวเมื่อสิ่งของสิ่งที่ทารันยินใจยี่ยินนั้นส่วนนี้เป็นเจ้าหญิงมาเอ็นซีเอลมาเยี่ยมทุกทาร์เรยินใจยี่อุตส่าห์อพยพบีบีเอสดีอพยพด้วยมารอมีกลุ่มมือเรื่องนี้ไปเลยที่จะงูรอมิกเลียมงานในสุสีเต็นเซปิทาร์เร
ยินใจยี่อุตส่าห์พูดบีบีเอสดีพูดในเนี่ยยินใจยี่นั้นส่วนนี้เป็นเจ้าหญิงมาเอ็นซีเอลมาเยี่ยมทุกทาร์เรยินใจยี่อุตส่าห์พูดบีบีเอสดีพูดในเนี่ยยินใจยี่นั้นส่วนนี้เป็นเจ้าหญิงมาเอ็นซีเอลมาเยี่ยมทุกทาร์เรยินใจยี่อุตส่าห์พูดบีบีเอสดีพูดในเนี่ยยินใจยี่นั้นส่วนนี้เป็นเจ้าหญิงมาเอ็นซีเอลมาเยี่ยมทุกทาร์เรยินใจยี่อุตส่าห์พูดบีบีเอสดีพูดในเนี่ยยินใจยี่นั้นส่วนนี้เป็นเจ้าหญิงมาเอ็นซีเอลมาเย
ဒီမှာဆောင်ရွက်ပါအရှင်ပြည်ဘယ်လိုလုပ်ကြပါဘောဗျာကျွန်တော်တို့ကသွားပါလို့လည်းမပြောဘူးမသွားပါလို့လည်းမကမ်းပြဘူးလုပ်ရင်လုပ်ရတာလုပ်ပါလို့ပြောတာတော့တရင်ရသလောက်တော့လင်းအားဖွဲ့တော့သွားမယ်တဲ့စစ်ကောင်စီကနေပြုလုပ်တဲ့သော်ရရင်ကြရင်ညှိနှိုင်းစီနေပွဲကိုတက်ရောက်ပြီးမိမိအမြင်တဘောသားကိုတင်ပြတည်တယ်လို့လေဘိုးမူကြီးခေါ်အောက်ကဆက်ပြောသွားပါတယ်။ လောလောဆယ်ဆယ်မိရှို့တာတွေပပြတ်များတွေလူတို့ကိုပြစ်မှတ်ထားနေတဲ့ကိစ္စတွေရော့ပေါင်းမလားတက်ပါပေါင်းမလားဆိုတဲ့အမြင်နဲ့နော်ဒါပူပေါင်းဆောင်ရွက်ပေးတဲ့အားမျိုးလို့ထင်တယ်အခုလိုတကားပိတ်ထားရင်တော့ဘာမှပြောလို့မရဘူးတကားဖွင့်ထားတယ်ဆိုရင်တော့ကျွန်တော်တို့ကပြပြလို့ရတာပေါ့ဗျာအတိအခွင့်ရေးတော့လက်ဘူးလို့မခံသင့်ဘူးလို့တော့ယူဆလိုက်တာ
စစ်ကောင်စီရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဘယ်သူတွေတတ်တတ်မတတ်တဲ့ပဋိပက္ခတွေချုပ်ငြိမ်းပြီးပြည်သူတွေအေးအေးချမ်းချမ်းနေထိုင်သွားတာကိုပဲမြင်ကျင်တယ်လို့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရထွန်းတီဘောကအခုလိုဆိုပါတယ်
တိုက်ကြခိုက်ကြမယ်ဆိုရင်တော့ပေဒါလာကတော့သက်ဆိုင်ရာဒေသပြည်သူလူထုဒုက္ခရောက်မှာပေါ့နော်စစ်ပြေးတွေများလာမယ်တေပြောက်တွေများလာမယ်အဲကျွန်တော်တို့ကတော့လက်နက်ကင်ပြည်ပခတ်တွေချုပ်ငင်းပြီးပြည်သူလူထုအေးအေးချမ်းချမ်းနဲ့နေထိုင်သွားလာနိုင်ဖို့အဲအဲ့ဒီဘက်ကလည်းကျွန်တော်တို့ကတော့စဉ်းစားတယ်ဗျ
လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာနတ်ဆကစစ်ကောင်စီကျင်းပသွားမယ်ဆိုတော့စည်ရင်သူပြည်တော်စုနေခန္ဓာနဲ့အချို့ငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်မယ်လို့ဘယ်ဖွဲ့စည်းကမှတရားဝင်ထုတ်ပေါ်ပြောကြားတာမရှိသေးတဲ့အတွက်ဘယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ရောက်ဖြစ်မှာလဲဆိုတာစောင့်ကြည့်နေရမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိနေပါတယ်။ကရင်ပြည်နယ်ဖားပုံမြို့စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေမြို့ပေါ်ကနေထွက်ခွာပြေးဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9ကစာထုတ်ပြန်ပြီးတဲ့နောက်အရက်ဖက်ဝန်ထမ်းအယောက်100ကျော်ထွက်ခွာနေပြီလို့ KNLA ဘက်ကပြောပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ဒါကတော့ FIFA ဝိုင်းတော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုတော့ကျွန်တော်တို့ဒီကနေ့တင်ပြခဲ့တဲ့သတင်းတွေတဲကတချို့ကိုပြန်လည်ကောင်းထုတ်ပြီးတော့ကိုအောင်လွင်ဦးကနေပြောပြပေးပါအောင်မယ်ခင်ဗျာ
ဘယ်လိုလဲနိုင်ငံမှာရုရှားကဆဲချာပူတွဲစီးရီးလိချင်းမှုတွေကြာသာပင်တွေမှာစတင်လိုက်တာဟာဒေတာတွင်တင်းမာမှုတွေပုံမှုကြီးထွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံမြောက်ဘက်ကီလိုမီတာ210လောက်ကွာဘယ်လာရုစ်နိုင်ငံမှာရုရှားကစီးရီးလိချင်းနဲ့စီစဉ်မှာတော့ထောင်ချီးတဲ့တပ်ဖွဲ့ဝင်တွေအပြင် S-400 မြေပြင်ကဝင်ရင်ပြစ်မဆိုင်တုံးပန်စီယာလေကြောင်းရံကာဝေးစင်းနဲ့ SU-35 တိုက်လေယာဉ်တွေလိုအစစ်မြေလက်နက်တွေလည်းပါဝင်ပါတယ်။ကြာသပတေးမှာပဲစီးရီးလိချင်းမှုတွေလုပ်ခဲ့တဲ့ယူကရိန်းနိုင်ငံကတော့ရုရှားရဲ့ရေတပ်စီးရီးလိချင်းမှုတွေဟာဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့အဖြစ်အမှောင်လုပ်ရဖြစ်ပြောဆိုခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံအဘာနိုင်ငံကလေစစ်ကိုယေမန်နိုင်ငံကဟူသီတပ်ပုံတွေကြာသပတေးမှာအဝေးထိန်ဒရုန်းနဲ့တိုက်ခိုက်ဖို့ကြိုးပမ်းတဲ့ပေါ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးရရှိ Jake Sullivan ကပြစ်တင်ရှုတ်ချလိုက်ပါရဲ့။တိုက်ခိုက်မှုတွေယူရန်ကအားပေးထောက်ခံနေတဲ့ဟူသီတပ်ပုံတွေတာဝန်ခံမှုရှိအောင်နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းသတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေတွေပေါ်စိုးရိမ်ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဆက်အနာသိမ့်ခဲ့တာတနစ်ကျော်ကာလအတွင်းသတင်းသမား146ယောက်ဖမ်းဆီးခံခဲ့ရပြီးအမျိုးသမီး12ဦးပါဝင်52ယောက်ထက်မနည်းဆက်လက်ဖမ်းဆီးခံထားရတဲ့ဖြစ်ကြောင်းကုလသမဂ္ဂပညာရေးတိုက်ပွဲနဲ့ရင်းချင်းမှုဆိုင်ရာအဖွဲ့ UNESCO ကပြောဆိုလိုက်ကြပါအနည်းဆုံးသတင်းသမား3ယောက်သေဆုံးခဲ့ရကြောင်းလဲကြာသပတေးနေ့က UNESCO ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီကနေ့အတန်းနဲ့စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီသောတာရှင်မြန်မာပြည်သူပေါင်းလဲကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.